Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ VOA American အတန်းရဲ့2022ခုနှစ်ဒီဇင်ဘာလ29ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တိုမီတာ30နဲ့ line တိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနိုင်ပါတယ်။ကျမနန်းလာပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ကျမသင်္ကီထိုက်ပါခုခင်မောင်စုမင်းနဲ့အတူသတင်းတွေတင်ပြပါမယ်။အမေရိကန်ပြည်ထောင်စုမှာဆူရွာပြင်းထန်တဲ့နှင်းမုန်တိုင်းဒဏ်ကြောင့်နိုင်ငံတော်မှာတေဆုံးရသူ50နီးပါးရှိပြီးရှာဖွေကယ်ဆယ်ရေးဆက်လက်ဆောင်ရွက်နေကြပါတယ်။ရုရှားကျူးကျော်စစ်နှစ်ပတ်လည်အဖြစ်8နှစ်ဖေဖော်ဝါရီလကုန်ပိုင်းလောက်မှာငြိမ်းချမ်းရေးဆန္ဒထိပ်သီးဆွေးနွေးပွဲတစ်ခုပြုလုပ်ဖို့ယူကရိန်းကရည်ရွယ်ထားတယ်လို့ပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပေါ်ဆွဲဆိုထားတဲ့အမှုတွေတဲကနောက်ဆုံးကြံတဲ့အဂတိလိုက်စားမှု၅မှုကိုလက်မဲ့ဒီဇင်ဘာ30ရက်နေ့အပိတ်အမိန့်ချမှတ်ပွဲရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေတင်ပြပေးပါမယ်ရှင
်။ကောင်းပါပါရှင်။အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့အဆိုတော်ကြီးဒေါ်မမအေးတနေ့သားဘယ်လိုဖြတ်တန်းနေသလဲဆိုတာကိုလည်းဒီကနေ့အစီအစဉ်မှာကြားဖို့ရှိပါတယ်
။အဲညငန်းနှမတဲ့ဒီမှာလာနေဝါလာတဲ့ငါတို့တွေဝိုင်းပြီးတော့အမှုပြန်ကိစ္စတွေပြန်လဲထုံးအောင်လုပ်ကြရအောင်ဆိုပြီးကျမကိုပြောတဲ့တော့ကျမဒီကိုရောက်လာတာပါ။ဒီကနေ့ကိုပြောင်းလာတဲ့သဘောကအဲ့ဒါပါပဲရှိ။
2022ခုနှစ်အတွင်းရိုက်ကူးခဲ့တဲ့ရေကြားမြေကြားရုပ်ပုံလွှာအစီအစဉ်မှာအပြည့်အစုံရှုစားနာဆင်ရဖို့ရှိပါတယ်။ဒါအပြင်အပြည့်ရအဖွဲ့တွေနဲ့စစ်ကောင်စီတို့ကြားနှိပ်ပြီးတော့မှဆွေးနွေးဖို့ပြင်ဆင်နေတဲ့သတင်းကိုလည်းထုတ်လွှင့်သွားမှာပါ။ဒုတိယပိုင်းနိုင်ဝက်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှစတဲ့ပတ်စဉ်ခဏတွေကိုနာဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ငေးထိုင်တဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါရှင်
။အမေရိကန်ပြည်ထောင်စုမှာနှင်းမုန်တိုင်းကြောင့်နယူးယောက်ပြည်နယ်ဘာဖယ်လိုမြို့တစ်ဝိုက်မှာပဲသေဆုံးသူ28ဦးထိရှိကြောင်းနယူးယောက်အာဏာပိုင်တို့ကတင်းလာနေမှာပြောပါတယ်။နယူးယောက်အုပ်ချုပ်ရေးမှူးကက်သီဟိုချူးကတော့ရာစုနှစ်ရဲ့နှင်းမုန်တိုင်းလို့သုံးနှုန်းပြောဆိုလိုက်ပြီးနှင်းမုန်တိုင်းပြီးဆုံးသွားပြီလို့ပြောလို့မရသေးကြောင်းတင်းလာနေမှာသတင်းထောက်တွေကိုပြောဆိုသွားပါတယ်
။ကျွန်တော်တော့ဘာဖယ်လိုအပြင်ဘက်ဟမ်ဘတ်မှာနေတယ်။ဟမ်ဘတ်ကဘာဖယ်လိုဆနိုးကြတာကြီးအတူတူပဲကျွန်တော်စီမှာဦး9ပြည်ကျော်လောက်ကြာသွားတယ်။အကားမြုပ်နေတယ်ဗောနော။မဆိုးရတော့ဒီအခုချိန်ထိ travel van လောက်ထားတုံးပဲ။မနေ့ပြန်ထိသူတို့ဝန်ထမ်းတွေပေးထားတယ်။စာရေးတောက်ရေးတချို့ဒေတာအိမ်တွေမှာတော့အဲ့လိုမျိုးဂျုံရတာမျိုးတွေရှိရဗောနော
။ကိုမင်းနိုင်ပါရှင်။အခုအတန်မလွင့်ခင်တနာရီလောက်ကပဲ VOA ကိုအခုလိုပြောပြခဲ့တာဖြစ်ပါတယ်။နိုင်ငံတော်ဝန်ပြည်နယ်ကိုကူမှာနှင်းမုန်တိုင်းကြောင့်သေဆုံးရသူအနည်းဆုံး50လောက်ရှိပါတယ်။ကားတွေထဲမှာအိမ်တွေထဲမှာနဲ့နှင်းတွေချမှာသေဆုံးသူတွေကိုတွေ့ရှိထားတာပါ။တချို့ကတော့နှင်းတွေရှင်ရင်သေဆုံးရတာဖြစ်ပါတယ်။နှင်းမုန်တိုင်းကြောင့်အိမ်ထဲမှာပိတ်မိနေသူတွေတောင်းနဲ့ချီတဲ့အိမ်တွေနဲ့လုပ်ငန်းတွေမှာလည်းလျှက်စင်ပြီးပြတ်တောက်နေတာကြောင့်သေဆုံးရသူကဒီထက်တိုးလာအောင်ပဲလို့လည်းခန့်မှန်းထားကြပါတယ်။နယူးယောက်ကရေးပေါ်ကဲဆဲရေးအဖွဲ့တွေလည်းပိတ်မိနေတဲ့ဒေသခံတွေကိုကူညီရေးတင်းနယ်လာနေမှာကြိုးပမ်းဆောင်ရွက်နေကြပါတယ်။နယူးယောက်ပြည်နယ်မှာအထူးသဖြင့်တော့ဘာဖယ်လိုမှာတော့အရေးပေါ်ကဲဆဲရေးဝန်ထမ်းတွေကတေဆုံးသူတွေဒါမှမဟုတ်လဲအသက်ရှင်လျက်ပိတ်မိနေသူတွေတွေ့လို့တွင်ညာကားတစ်စင်းစီကိုလိုက်လံရှာဖွေနေကြပါတယ်။ဆိုရွာပြင်းထန်လာတဲ့နှင်းမုန်တိုင်းကြောင့်ဒီအပိုင်းတွေအတွင်းလေရင်ခီးစင်ပေါင်း1000ခွဲလောက်ဖျက်ခဲ့ရပြီးတနင်္လာနေ့တနေ့တည်းမှာတင်ခီးစင်2600ဖျက်သိမ်းခဲ့ရတယ်လို့လဲ flightware.com ကဖော်ပြပါတယ်ရှင်
။ရုရှားကျူးကျော်စစ်နှစ်ပတ်လည်အဖြစ်8နှစ်ဖေဖော်ဝါရီလကုန်ပိုင်းလောက်မှာငြိမ်းချမ်းရေးဆန္ဒထိပ်သီးဆွေးနွေးပွဲတစ်ခုပြုလုပ်ဖို့မိမိတို့အစိုးရအနေနဲ့ရည်ရွယ်ထားကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့ကပြောပါတယ်။အဲ့ဒီဆွေးနွေးပွဲမှာဖြစ်နိုင်ရင်တော့ကုလသမဂ္ဂအထွေထွေအတူရင်မှုချုပ်အန်တိုနီယိုဂူထရက်စ်ကိုညှိနှိုင်းပေးသူအဖြစ်တာဝန်ယူဖို့လိုလားကြောင်းလည်းပြောပါတယ်။ရုရှားအနေနဲ့ကတော့နိုင်ငံတကာစစ်ရာဇဝတ်တရားရုံးမှာအရင်ဆုံးရင်ဆိုင်ပြီးမှသာငြိမ်းချမ်းရေးထိပ်သီးဆွေးနွေးပွဲကိုဖိတ်ကြားခံရနိုင်ပါတယ်လို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာက AB သတင်းနဲ့တီးတန့်မေးမြန်းခန်းမှာပြောဆိုခဲ့တာပါ။ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီရဲ့ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်ခီးစင်ရဲ့ရလဒ်ကိုလည်းအပြစ်အဝါကျဉ်းမှုရှိကြောင်းသူကပြောပါတယ်။အမေရိကန်ရဲ့ Patriot ဒုံးဝင်းဒုံးအသုံးပြုဖို့အတွက်ပုံမှန်အားဖြင့်တစ်နှစ်သင်တန်းပေးရတာကိုအမေရိကန်အစိုးရကအထူးအစီအစဉ်အနေနဲ့ယူကရိန်းမှာအမြန်ဆုံးအသုံးပြုနိုင်အောင်6လအောက်ရောတဲ့သင်တန်းပေးမှာဖြစ်ပါတယ်။ ယူကရိန်းနိုင်ငံခြားရေးဝန်ကြီးဌာနမှပြုလုပ်တဲ့အင်တာဗျူးမှာကူလီဘာကဘာပဲဖြစ်ဖြစ်ရှင်းနှစ်2023မှာမိမိတို့ယူကရိန်းဟာစစ်ပွဲကိုအောင်မြင်အောင်တိုက်မှာဖြစ်ပြီးတန်တမာရေးအခန်းကဏ္ဍကလည်းအရေးကြီးတဲ့နေရာမှာပါဝင်မှာဖြစ်ကြောင်းသူကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကကားဖုံပေါက်ကွဲတာကြောင့်ပြည်내ရဲချုပ်နဲ့သူ့ရဲ့အဆောက်အအုံတို့သေဆုံးကြောင်းတာလီဘန်အနာပိုင်တို့ကပြောပါတယ်အရှေ့မြောက်ပိုင်းဘဒက်ရှာပြည်내ရဲ့မြို့တော်ဖိုင်ဇာဘတ်မှာကားဖုံပေါက်ကွဲမှုကသူတို့လက်ချက်ဖြစ်တယ်လို့လဲအစ္စလာမ်အစွန်ရောက် IS အချမ်းဖက်ဝါဒီအဖွဲ့ရဲ့အာဖဂန်မိဖက်အဖွဲ့စီ IS ခူရာဇန်ကပြောပါတယ်သေဆုံးခဲ့တဲ့ရဲချုပ်ကအလုတ်ကိုအသွားလမ်းမှာဘုံးထောင်ထားတဲ့ကားကသူ့ကားကိုပြစ်မှတ်ထားဖောက်ခွဲခဲ့တာဖြစ်ကြောင်းမြို့တော်ကာဘူးကတာလီဘန်ဦးဆောင်တဲ့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးက VOA ကိုပြောပါတယ်။ပောက်ကွဲမှုအတွင်းလူနှစ်ဦးထိခိုက်ဒဏ်ရာရတယ်လို့လည်းပြောခွင့်ရအဗ်ဒူနာဖီတာကူးကပြောပါတယ်။တိုက်ခိုက်မှုနဲ့ဆက်ဆက်တန်တရားနဲ့လူလေးဦးကိုလုံခြုံရေးတပ်ဖွဲ့တွေကထိန်းသိမ်းထားကြောင်းတိုက်ခိုက်မှုကိုအာဖဂန်နစ္စတန်ရဲ့ရန်သူတွေကစီစဉ်တာလို့တုံ့နှုံပြောဆိုပေမဲ့အသေးစိတ်ကိုတော့မပြောပါဘူးဘဒက်ရှန်ပြည်နယ်ဟာဆိုရင်ပါကစ္စတန်တာဂျစ်ကစ္စတန်တရုတ်တို့နဲ့နှိစက်မှာရှိပါတယ်2021ခုနှစ်ဩဂုတ်လအတွင်းစစ်တမ်းတဲ့အာဖဂန်မှာတာလီဘန်တို့အာဏာရယူပြီးနောက်ပိုင်း IS ခူရာဇန်ရဲ့အချမ်းဖက်တိုက်ခိုက်မှုတွေလည်းပြင်းထန်လာခဲ့ပါတယ်ရှင်
စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းရှိအမေရိကန်ကထောက်ခံအားပေးထားတဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့ဝင်6ဦးသေဆုံးရတဲ့တနင်္လာနေ့ကတိုက်ခိုက်မှုဟာမိမိတို့လက်ချက်ဖြစ်တယ်လို့ IS Islamic အစွန်းရောက်အဖွဲ့ကပြောပါတယ် IS အချမ်းဖက်အဖွဲ့ဟာရက်ကာမျိုးရှိဒေသခံကတ်လူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ Syria Democratic Forces SDF တပ်ဖွဲ့ရဲ့ဌာနချုပ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာလို့ဒေသခံအာဏာပိုင်တွေကပြောပါတယ်အဲ့ဒီတိုက်ခိုက်မှုအတွင် IS တိုက်ခိုက်ရေးသမား2ဦးတည်းက2ဦးသေဆုံးခဲ့ပြီး SDF တပ်ဖွဲ့ဝင်တွေကမြို့ကိုအရေးပေါ်အခြေအနေကြီးညာက IS အဖွဲ့ဝင်ဖြစ်နိုင်ခြေရှိသူတွေကိုလိုက်တန်ရှာဖွေနေပါတယ်အသေးခံဖောက်ကွဲရေးပစ္စည်းတွေကိုမှပတ်ထားတဲ့နောက်ထပ် IS အဖွဲ့ဝင်တယောက်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ SDF ရဲ့အုပ်ချုပ်ရေးအဖွဲ့ခေါင်းဆောင်တဦးကကြီးညာချက်ထုတ်ပြန်ပါတယ်အရင်ကအဲ့ဒီရက်ကာမြို့ဟာ IS အဖွဲ့ရဲ့အဓိကဌာနချုပ်မြို့တော်ဖြစ်ခဲ့ပြီး2019ခုနှစ်မှာ SDF အဖွဲ့ဝင်တွေကတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။ IS အဖွဲ့ဟာ2019ခုနှစ်အထိစီးရီးယားနဲ့အီရတ်နှစ်နိုင်ငံမှာနယ်မြေအများအပြားသိမ်းပိုက်နိုင်ခဲ့ပေမဲ့ကတ်လူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ SDF တပ်ဖွဲ့တွေအပါအဝင်အမေရိကန်ကထောက်ပံ့ထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်နယ်မြေတွေအလုံးလက်လွတ်ဆုံးရှုံးခဲ့ရပါတယ်။အဲ့ဒီနောက် IS အဖွဲ့ဟာစီးရီးယားနဲ့အီရတ်နှစ်နိုင်ငံစလုံးမှာအရသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကိုအလစ်ဝင်ရောက်တိုက်ခိုက်တာတွေလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုမြန်မာပိုင်းစီစဉ်ရဲ့အင်ကန်နဲ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်နိုင်ငံတော်အထက်မြင့်ကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ပေါ်ဆွဲဆိုထားတဲ့အမှုတွေတဲကနောက်ဆုံးကြံတဲ့အဂတိလိုက်စားမှု၅မှုကိုလက်မဲ့ဒီဇင်ဘာ30ရက်နေ့အပိတ္တအမိန့်ချမှတ်ဖွဲ့ရှိပါတယ်အခုဒီဇင်ဘာ26ရက်နေ့တုန်းကတော့အဲ့ဒီအမှု၅မှုအတွက်နှစ်ဖက်ရှစ်နေတွေတရားရုံးမှာအပိတ္တလျှောက်လဲချက်တွေတင်ခဲ့ပါတယ်အခုလိုအပိတ္တလျှောက်လဲချက်တွေပေးခဲ့ပြီးတဲ့နောက်လက်မဲ့ဒီဇင်ဘာ30ရက်တရားရုံးချိန်မှာအပိတ္တအမိန့်ချဖို့တရားရုံးကတတ်မှတ်လိုက်တယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝန်ကပြောပါတယ်ကိုဗစ်ကာလအသုံးပြုဖို့ရရင်ငှားရမ်းတာဝယ်ယူတာနဲ့ပြုပြင်တာတွေမှာအဂတိလိုက်စားတယ်ဆိုပြီးဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုစစ်ကောင်စီကအဂတိမှုငားမှုနဲ့တရားစွဲတာဖြစ်ပါတယ်တနင်္လာနေ့နေပြည်တော်အချင်းထောင်အထူးတရားရုံးကိုလာရောက်တဲ့ဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်ပါကျမ်းမာရေးကောင်းမွန်တယ်လို့တရားရုံးနဲ့နှီးဆက်သူကပြောပါတယ်။ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းထောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာဖြစ်ပါတယ်
။မြောက်ကိုရီးယားဘက်ကနေအဝေးတိုင်း drones တွေနဲ့တနင်္လာနေ့ကမိမိတို့နိုင်ငံလေချောင်းပိုင်နယ်ထဲကိုပြန်တန်းလာကြောင်းတောင်ကိုရီးယားအာဏာပိုင်တွေကပြောပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့တောင်ကိုရီးယားစစ်ဖက်ကလည်းသူတို့ရဲ့မောင်းသူမဲ့ကင်းထောက်လေယာဉ်ကိုချက်ချင်းပဲနေဆက်ကျော်ပြီးပြန်တမ်းဖို့ဆီလွတ်လိုက်ပါတယ်။ဒ ဒါအပြင်တောင်ကိုရီးယားတိုက်လေယာဉ်တွေနဲ့တိုက်ခိုက်ရေးရဟတ်ယာဉ်တွေကလည်းချက်ချင်းပဲလေကြောင်းပိုင်တဲ့အတွင်ဝင်ရောက်လာတဲ့မြောက်ကိုရီးယား drones တွေနောက်ကိုလိုက်လံခဲ့ကြပြီးမဲ့ဒဇင်းမှပြစ်ချနိုင်ခြင်းမရှိဘူးလို့တောင်ကိုရီးယားစစ်ဘက်အရာရှိတွေကပြောပါတယ်drone ဒဇင်းကမြောက်ကိုရီးယားဘက်ကိုပြန်သွားတာတွေ့ရှိရပြီးမဲ့ကြံတဲ့လေဆင်းအခြေအနေကိုတော့မသိရသေးဘူးလို့တောင်ကိုရီးယားစစ်ဘက်အရာရှိတွေကသတင်းတောက်တွေကိုပြောဆိုပါတယ်ခင်ဗျာ
အောက်ဆီဂျင်ချနေတဲ့ COVID-19 လူနာတွေထပ်တိုးရောက်လာနေပြီးအရေးပေါ်ဆောင်နေမှာလူနာတွေပြည့်နေကြောင်းနဲ့နေမကောင်းတဲ့ကျန်းမာရေးဝန်ထမ်းတွေပါအလုပ်ဆင်းနေရကြောင်းတရုတ်နိုင်ငံပိုင် CCTV ရုပ်သံကတနင်္လာနေ့ထုတ်လွှင့်သွားတဲ့တွေးဆုံမေးမြန်းခန်းတွေမှာတရုတ်နိုင်ငံဘေကျင်းမြို့တော်ကဆေးရုံကြီးတစ်ခုရဲ့ဝန်ထမ်းတွေကပြောဆိုကြပါတယ်
现在我们每天的这个工作量是非常大的现在我们已经到了530多的
机内线楼对背内江来西马阿娘松来看来呢一波路呢阿亚东西就个别多比皮江江马也文章对来第二比第二你们刚皮内的家个楼心里家亚江လူနာရီများလာတဲ့အတူအလုံမှာလည်းစိတ်ဖြစ်စီမှုများတယ်လို့ပီကင်းတက္ကသိုလ်ပြည်သူဆေးရုံကသူနာပြုအခြေကဲချုပ်ရင်က CCTV ကိုပြောဆိုသွားတာဖြစ်ပါတယ်ကိုဗစ်လုံးဝကင်းစင်ရေးမူဝါဒကိုမကြခင်ကအနေငယ်ဖြေလျှော့ပြီးနောက်ပိုင်းတရုတ်ရဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်အတွင်းအလွန်အမင်းဝင်ပြီးနေကြောင်းနဲ့မကျန်းမာမှာဖြစ်နေကြတဲ့ကျန်းမာရေးဝန်ထမ်းတွေကိုလည်းအလုပ်ဆင့်ခိုက်ထားရပြီးအငိမ့်စားကျန်းမာရေးဝန်ထမ်းတွေကိုတော့ကြီးလက်တွေမှာကူညီပေးဖို့ပြန်လည်ငှားရနေရကြောင်းတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်စီယုံတွေမှာအကြီးအကျယ်ကူးစက်ရောဂါပြန့်နှံ့တာကိုကာကွယ်ရေးအတွက်တရုတ်နိုင်ငံတဝမ်းမှာအထူးကျက်မှတ်ကုသဆောင်တွေဖျားနာကုဆေးကန်းတွေနဲ့အဆောင်တွေထပ်ဖွင့်နိုင်ဖို့လဲအသေးအတန်ဆောင်ရွက်နေကြပါတယ်ရှင်
။ထိုင်းနိုင်ငံမှာနောက်တက်မဲ့နိုင်ငံခေါင်းဆောင်အဖြစ်ရွေးချယ်ဖို့လူထုဒေါ်ရာစစ်တန်ကောက်ယူရမှာဝင်းကြီးချုပ်ဟောင်းဘီလီယံနာတထေကြီးတက်ဆင်ရှီနာဝက်ရဲ့အငယ်ဆုံးသမီးကထိတ်ဆုံးမှရှိနေပါတယ်။လက်ရှိထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချာဝချာထက်ထောက်ခံမှု2ဆကျော်ရရှိထားတာပါအမျိုးသားဖွံ့ဖြိုးတိုးတက်မှုစီမံခန့်ခွဲရေး Institute NIDA ရဲ့စစ်တမ်းကောက်ယူချက်အရသဘောထားပေးချသူတွေထဲက34ရာခိုင်နှုန်းကအသက်36နှစ်အရွယ်ပသွန်ထန်းရှီနာဝတ်ကိုရွေးချယ်ကြပါတယ်မဲပေးခွင့်ရှိသူလူပေါင်း 2,000 ကိုဒီဇင်ဘာလ18ရက်နေ့ကနေ22ရက်အတွင်းကောက်ခံခဲ့တဲ့စစ်တမ်းမှာတော့2014ခုနှစ်ကအာနာသိမ့်ပြီးယခုချိန်ထိဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ထက်ပရာယွတ်ကထောက်ခံမှု 14.5 ဂိုင်းတုံးပဲရရှိထားပါတယ်ခင်ဗျာ
အင်္ဂါနေ့မနက်ဖြန်ထိတ်တန့်ရောက်တဲ့တွေကိုတော့မှတင်ပြထိုင်တဲ့ကိုခင်မောင်စိုးမင်းတို့ကတင်ပြသွားခဲ့တာပါရှင်။ VOA American တိုင်းရဲ့အင်္ဂါနေ့မနက်ပိုင်းအစီအစဉ်တွေကို line to meter 32 kHz 9339နဲ့9383ည line to meter 48 kHz 6350နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ဒီနှစ်ကုန်အထူးအစီအစဉ်တစ်ခုကိုတင်ဆက်ပေးချင်ပါတယ်။2022ခုနှစ်အတွင်းရိုက်ကူးခဲ့တဲ့ရေချားမြေချားမှာရုပ်ပုံလွှာအစီအစဉ်တွေကတချို့ကိုတော့ကွန်အောင်ကပြန်လည်စူးစီးတင်ဆက်ထားပါတယ်ရှင်။
ချင်းလာဆိုရဲ့ရှင်အဲ့ဟိုဇေရုံအကြောင်းကနေပြီးတော့ဟိုရမုံဘွဲ့စုလာဆိုတော့ဒီမှာနောက်ဟိုကဗျာဆရာကြီးဥတည်မိုးရဲ့နောက်ဥစွမ်းကြီးရဲ့သူတို့တွေနဲ့ကဒီမှာရှိနေရတယ်အဲ့ဒါညငန်းနှမတဲ့ဒီမှာလာနေပါလားတဲ့ငါတို့တွေဝိုင်းပြီးတော့အနုပညာကိစ္စတွေပြန်လဲထုံးအောင်လုပ်ကြရအောင်ဆိုပြီးကျွန်မကိုပြောတယ်တော့ကျွန်မဒီကိုရောက်လာတာပါဒီမျိုးကိုပြောင်းလာတဲ့ဘဝအဲ့ဒါပါပဲရှင်ကြတော့လေမဟိုဗမာပြည်လေးလို့ဖြစ်တာပေါ့တယ်လီဖုန်းရှိရဆိုလို့ရှိရင်ကိုမိတ်ဆွေတွေလေတခုခုပေါ့နော်နေမကောင်းနေဘူးလို့ပေါ့ဆိုဖုန်းဆက်တာပေါ့ဟဲ့လို့ငါနေမကောင်းဘူးသူမစားတတ်မကောင်းဘူးပေါ့ဆိုလို့ရှိလို့ရှိရင်အင်းနေရောက်လာပြီးဟင်းွက်တွေပို့ရတဲ့မိတ်ဆွေတွေရှိတယ် အဲ့လိုပဲခုကျမဒီဟိုဘယ်လိုခေါ်မလဲသွေးလေးပဲလားဆိုတော့ခုနောက်ပိုင်းရလာတဲ့ယောဂကြတော့တယ်ပဲလေကိုယ်တိုင်ထိုးဖို့ဆိုတော့ကျမလက်ကလေးသေးတယ်မတန်ဘူးလေမတန်တဲ့အတွက်ကြောင့်ကိုယ်တိုင်မလုံနိုင်တဲ့အတွက်ကြောင့်မလို့ဒီမှာဆေးရောက်တဲ့ကလေးရှိတယ်သူတို့တွေကလာကူပါတယ်ရှင်နောက်ကျမယူထားတဲ့ဒီဘယ်လိုခေါ်မလဲဟိုအများအားသွားရတဲ့ဆေးကန်းကလည်းမမဆောင်ရှိပါတယ်ရှင်အဲ့မမဆောင်ရှိတဲ့ဆေးကန်းကိုကျမတို့သွားတော့ဗောက်တာကျော်သေးဦးလို့ခေါ်ပါတယ
်
ကျမခုပြောလို့ပေါ့နော်အချိန်နေရကျမဒီမှာနေလိုက်ခဲ့ရပြီမလို့ကျမကိုတိုင်းမိကိုဘာကိစ္စမရှိလို့ဘာကိစ္စမနဲ့မှကျမနဲ့ဘာမှမဖြစ်ဘဲနဲ့ကျမထွက်လာခဲ့တာပဲလေထွက်လာတာကကျမအင်္ဂရမှာသွားပြီးတော့ဖရာထီတမသွားလုပ်ပေးတာပါအဲ့ဒါနေပြီးတော့ဒီမှာဝင်လဲတာရှင့်ဒီကိုရောက်တာကျမ98ကရောက်တာပါ98 August ကကျမရောက်တယ်ကျမတိုင်းမိရင်းရင်းလေးကျမစောင့်ရပြန်ဖို့ကျမသက်ကိုရှင်ဖို့လို့ကျမစောင့်ရှောက်ပါမယ်လို့ပဲကျမပြည့်စက်ကိုပြောနေတာ
နတ်ထလာရင်7နာရီခွဲ9နာရီလောက်ဆိုရင် lab ကိုစပိန်စီးသွားတယ်စပိန်စီရမိနစ်20လောက်ကြာရပေါ့နော်ပြီးတော့lab ကိုညသွားဖြစ် Monday to Friday သွားပါတယ်တစ်ခါလေးကြာရင်အလုပ်များတဲ့အပတ်တည်းကြာရင်တစ်ခါလေးကြာ Saturday or Sunday ရောသွားပြပါတယ်ဒါပေမဲ့ဒီနေ့ကတော့မဖြစ်ဘူးပေါ့နော်2014တုန်းကအမေက diversity visa ပေါက်တုန်းကရောက်လာတာပါအဲ့တော့တမိသားစုလုံး2014တုန်းကပြောင်းရွှေ့ပြီးတော့ခုရောက်တာ7နှစ်လောက်ရှိတော့မှာပဲเนาะအမေကရောက်ချင်းတုန်းက North Carolina မှာနေခဲ့တာပါပထမဦးဆုံးဟာ mixed race တွေရှိတော့ mixed race နဲ့အရင်ဆုံး North Carolina မှာနေပြီးတော့မှ Virginia ကိုပြောင်းရွှေ့လာတာပါmedical school ရဲ့စရုပ်ထနှစ်မှာကိုကဘာ specialty လိုချင်လဲဆိုတာကိုရွေးကြပါတယ်အဲ့ဒါပြီးမှ specialty ရွေးပြီးမှအဲ့ဒီစိတ်ယုံနေကိုအဲ့ apply လုပ်တာပေါ့နော်အဲ့ဒီ residency position ရအောင်လို့ပေါ့နော်ယူပါရဲ့ PhD ကအဆုတ်ကိုလေ့လာပါတယ်လူတွေဟာစိတ်လေးတောက်တဲ့အချိန်ကြရင်အဆုတ်ကိုဒဏ်ရာထိခိုက်မှုတွေရှိပါတယ်ဒီဒဏ်ရာတွေကိုကုသဖို့နည်းလမ်းအသစ်တွေရှာဖွေတဲ့အတွက်သုတေသနလုပ်ပါတယ်အင်္ဂလိပ်စာကိုစောစောစီစီသင်ယူဖို့အတွက်ရဲ့ပြီးရင်ကိုကဘာစိတ်ဝင်စားတာနဲ့သက်ဆိုင်ပြီးတော့ဘယ်လိုတွေဘာတွေလုပ်ရမှာလဲဘာလိုအပ်တာလဲဆိုတာကိုလေ့လာဖို့လည်းလိုအပ်ပါတယ်ပြီးတော့ဒီ scholarship တွေဘာတွေရဖို့ apply လုပ်ဖို့အတွက်ဆိုရင်ကိုစိတ်ဝင်စားတဲ့အကြောင်းတွေရဲ့ website တွေကိုတွားပြီးတော့သူတို့ရဲ့ scholarship department တွေပါရှိတာပေါ့နော်အဲဒီ scholarship department တွေရဲ့ website တွေဝင်ပြီးတော့သူတို့တွေကဘာ scholarship တွေရှိတယ်ဒီ apply ဒီ scholarship တွေ apply ဖို့ဘာတွေလိုအပ်ချက်တွေရှိတာလဲကိုလေ့လာပြီးတော့ကိုနဲ့သက်ဆိုင်တဲ့ scholarship တွေကို apply ရင်ဟာဒီအမေရိကလာပြီးကျောင်းတက်ဖို့တော်တော်အဆင်ပြေတာပေါ့နော
်ဒေါက်တီတာလည်းဒီလောက်ကိုလုံးလို့ရတယ်အနောက်အသက်အရွယ်ကြီးပြင်းအထိ65နှစ်80အထိရဲ့ဒီကောက်ကိုအေးဆေးကျန်းမာနေသေးရဲ့မောင်းလို့ရတယ်ဆိုတဲ့ဟာကိုကျွန်တော်သိသွားတဲ့အခါမှာ
အ
ရားတက်နေတော့ပြီလေ
ကိုပိုင်ကလည်းကိုပေါင်းတယ်တနည်းရှိပြီကတနည်းပြည့်တော့မယ်ဒါပေမဲ့အခုတနည်းပြည့်လို့ဆိုရင်ဒီတနည်းပြည့်ပြီးသွားပြီဆိုရင်ကျွန်တော်ဝင်ငွေရတော့နှစ်သိန်းနဲ့နှစ်သိန်းနီးပါးတော့ကျွန်တော်ရှိလိုက်ပြီဘက်ကောင်ကိုကျွန်တော်စာမောင်းပြတဲ့ချိန်က2018ပေါ့ဗျာဧပြီလမှာကျွန်တော်တင်တဲ့တက်တယ်ဗျာဒီ commercial license ပေါ့ဗျာတော့ဒီ professional license ကကျွန်တော်ကတင်တဲ့တက်မှရတာလေတင်တဲ့တက်မှရတော့ C1 လို့ခေါ်တဲ့ဒီ truck driving school indiana ပြည်နယ်ရဲ့ indiana police မှာရှိနေတဲ့အဲ့ driving school ကိုကျွန်တော်ကျောင်းသွားတက်ပါတယ်တက်ပြီးတော့မှအဲ့ကျောင်းကနေမှကျွန်တော်ကအဲကျောင်းဆင်းပြီးတော့မှကျွန်တော် license ဖြေရပါတယ် license ဖြေပြီးတော့မှအဲ့ license ရပြီးတော့မှကျွန်တော်ကဒီကားမောင်းတဲ့နေရာကိုကျွန်တော်ရောက်လာတာပါကျွန်တော်အမေရိကန်ကိုဗျာ2004ခုနှစ်ဩဂတ်လ17ရက်နေ့ညပေါ့နော်ညအာ7နာရီခွဲလောက်မှာအင်ဒီယန်နာပြည်နယ်ဖော်ဝင်းမြို့ဆက်ရောက်တယ်ဗျာကျွန်တော်ပထမဆုံးဗျာကျွန်တော်တို့ကားဆက်ယုံလေးတစ်ခုမှာကျွန်တော်လှုပ်လှုပ်ပါတယ်မှာလှုပ်လှုပ်နေနေလေကျွန်တော်အက်ဆီဒန့်တစ်ခုဖြစ်တယ်ဗျာအက်ဆီဒန့်ဖြစ်တော့ကျွန်တော်ဒီချီဖမိုးပေါ့ဗျာချီတောင်းလေးတွေကျွန်တော်ဖြတ်လိုက်ရတယ်ဖြတ်ပြီးတော့မှအဲ့ကျန်နေပြပြတဲ့အချိန်မှာပဲကျွန်တော်ကနားနေတဲ့အချိန်မှာကျွန်တော် college school ကျွန်တော်တက်ဖြစ်တယ်။ကျွန်တော်ဟို industrial technology နဲ့ဗျာ။ကျွန်တော်ပွဲရခဲ့တယ်။ကျွန်တော်ကဒီကားမောင်းဖို့အတွက်ကိုအစတည်းကကြီးရွယ်ချက်ကိုရှိထားတဲ့အတွက်ကြောင့်ကျွန်တော်ကဒီကားနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျွန်တော်လေ့လာပြတယ်။အဲ့ကာလမှာတည်းကျွန်တော်လေ့လာပြလို့ပေါ့နော်။လေ့လာပြီးတော့မှကားမောင်းဖို့အတွက်ကျွန်တော်အဲ့လိုမျိုးဆုံးဖြတ်ခဲ့တာ။
တော်ရဲကော်ဖီမြန်မာကော်ဖီပေါ့မြန်မာကော်ဖီတွေဒီနေ့ဟိုလော်ပြီးွားရင် promotion လုပ်ဖို့လဲကျွန်တော်ပြင်ဆင်နေကြတယ်ဘန်ကောက်မှာတော့အရင်တုန်းကတော့ပွဲတွေလာဘူးလေဒါပေမဲ့ဟိုမြန်မာကော်ဖီကြီးပဲအခုလိုမျိုးလုပ်တဲ့ပွဲကတော့ဒါပထမဆုံးပဲဘာကြောင့်လဲဆိုတော့ကျွန်တော်မြန်မာကော်ဖီကိုသေချာလေးသူတို့ကိုသိစေချင်တယ်အဲ့တော့အရွယ်စားမတူတာတွေထုတ်လုပ်ပုံမတူတာတွေအဲ့ဒါတွေအကုန်လုံးကိုကျွန်တော်ကသေချာလေးဟိုတော်ပြမယ်တော်ပြမယ်ဟိုတုန်းကတော့ကျွန်တော်တို့ကကော်ဖီတွေကိုတည်တည်ချာချာပြင်ဆင်လို့မရဘူး။အခုကတော့တည်တည်ချာချာပြင်ဆင်တယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီကော်ဖီလော်တာကိုလည်းမနေရမှကျွန်တော်တို့လော်ပြီးတော့ချက်ချင်းကျွန်တော်တို့ဖြော်တိုက်နိုင်တယ်။နောက်တစ်ခါအမျိုးသားမတူတဲ့လူတွေ။အမျိုးသားမတူတဲ့ကျွန်တော်တို့ကော်ဖီတွေ။နောက်အမျိုးသားမတူတဲ့လော်နီးတွေလည်းကျွန်တော်တို့ဟိုဖြော်တိုက်ခဲ့ပါတယ်။အများဖြစ်တော့ကော်ဖီတွေကိုလော်ကြလို့ရှိရင်ကျွန်တော်တို့ espresso ကော်ဖီတွေအတွက်ကတစ်မျိုးလော်ပြီးတော့ drip ကော်ဖီတွေကတစ်မျိုးလော်ပါတယ်။အခုကတော့ကျွန်တော်တို့အဲ့နှမျိုးလုံးကိုဟိုဖြော်တောက်လို့ရတယ်ကော်ဖီပြီးလော်နီးတခုနဲ့ကျွန်တော်လော်ပြီးတော့နှစ်မျိုးလုံးကိုထိုက်ပါတယ်ပထမဆုံးကျွန်တော်တို့ ਨੇ အိန္ဒိယနိုင်ငံတွေမှာကျွန်တော်အရင်ဆုံးစပြီးတော့သွားမယ်နောက်တစ်ဆင့်ကျလို့ရှိရင်တော့အာရှအဆင့်ကိုသွားမယ်နောက်တစ်ဆင့်ကျရင်တော့ဥရောပအနောက်နိုင်ငံတွေကိုကျွန်တော်သွားဖို့အတွက်အဆင့်ချင်းကျွန်တော်ရည်ရွယ်ချက်ရှိပါတယ်ကျွန်တော်တို့ရဲ့သွားတဲ့ပုံစံကတော့ကျွန်တော်အနေနဲ့အခြားသောလူကိုဖြန့်ချီခွင့်ပေးတာမျိုးဆိုတာကျွန်တော်ကိုယ်တိုင်အမယ်အပစ္စည်းကိုကိုယ်တိုင်ဖြန့်တာဖြစ်ပါတယ်အလုံးလုံးစေတော့ကျွန်တော်အနေနဲ့ကမ်ဘောဒီးယားမှာကျွန်တော်စာဖြန့်နေပါပြီနောက်တစ်ခါကျတော့ကျွန်တော်စင်ကာပူမှာဖြန့်ဖို့အတွက်ကျွန်တော်ဒီရက်ပိုင်းမှာကျွန်တော်ဆက်လုပ်ဖို့ရှိပါတယ်ဖြည်းဖြည်းချင်းနဲ့နိုင်ငံတွေပို့ပြီးတော့တိုးချက်သွားမှာရှိပါတယ်ဆက်ဆိုင်လို့ဒီအလုပ်ကိုပဲကျွန်တော်ထက်ချဲ့တွင်ဖို့စဉ်းစားတာပါအဲ့တော့ပြောရမယ်ဆိုတော့ကျွန်တော်ကော်ဖီကိုအတက်နိုင်ဆုံးစိုက်ခင်းနေရနေပြီးတော့စားသုံးသူဒီအရောက်ပေါ့နော်ကျွန်တော်ပို့ဖို့အတွက်ပြောင်းနေတာလေအဲ့တော့နည်းပညာတွေထပ်သုံးမယ်ဒီချက်ပိုကောင်းတဲ့ blockchain တွေအခြားသောဟိုနည်းပညာတွေထပ်သုံးပြီးတော့ကျွန်တော်တို့ပို့ပြီးတော့ကော်ဖီရဲ့အရေးသွေးနဲ့အရေးအတွက်ကိုပို့ပြီးထုတ်လုပ်ဖို့ကျွန်တော်အနေနဲ့နောက်၅နှစ်စီမံလို့ကျွန်တော်ဆွဲထားပါတယ်ကျွန်တော်ဆွဲထားတဲ့အစီအမံကိုတော့2028လောက်ကြာလို့ရှိရင်ကျွန်တော်ကဒီ region ထဲမှာ coffee နဲ့ပတ်သက်တဲ့လူကြတယောက်ဖြစ်ချင်ပါတယ်
မွေအိုင်ဝါမှာနေပြီးတော့ဒီမြန်မာနိုင်ငံသားကနေပြီးတော့တပေါင်းကျော်နေထိုင်ကြပါတယ်။အာတိုင်းရင်းသားပေါင်းစုံပေါ့နော်။အဲရခိုင်လူမျိုးကတော့နေပြီးတော့900ကျော်ရှိပါတယ်။ဒီဒမွိုင်းကိုကြားတဲ့အခါကျွန်တော်တို့ရခိုင်လူမျိုးတွေကတန်ထောင်နဲ့30ခုနဲ့လောက်မှနေပြီးတော့အာအရှိရှနေထိုင်ခဲ့ရကြတာဖြစ်ပါတယ်။အဲ့ဒီကကျွန်တော်တို့ရောက်လာတဲ့အချိန်မှာဒမွိုင်းမျိုးမှာရခိုင်သားဆိုရင်ကျွန်တော်တို့က10ယောက်မြောက်ပါကျွန်တော်ဆိုရင်10ယောက်မြောက်ပါအဲကြောင့်အဲ့ဒီ10ယောက်မြောက်မှာနေပြီးတော့ကျွန်တော်တို့ဒီလိုဘောဓဘာသာကျောင်းတော်ကြီးဖြစ်ဖို့ဒီလိုမျိုးပွဲတော်ကြီးကျင်းပဖို့အတွက်ကျွန်တော်တို့အချင်းယူပြီးတော့အဲငွေအားလူအားအာကျွန်တော်တို့အများကြီးအားစိုက်ခဲ့ရပါတယ
American ကို2015 February တုန်းကရောက်ပါတယ်ကျွန်တော်မိသားစုပေါ့နော်အာလင်းမယားရယ်ကလေးနှစ်ယောက်ရယ်နဲ့ကျွန်တော် Amarillo မြို့ Texas ပြည်နယ်ကိုကျွန်တော်ပထမဆုံးရောက်ခဲ့တယ်ခင်ဗျလာခဲ့တာတော့ Refugee အနေနဲ့လာခဲ့ပါတယ်ကျွန်တော်အဲ့ဒီမှာ2020မှာကျွန်တော်အခုလက်ရှိနေတဲ့ဒါ Des Moines မြို့ကိုကျွန်တော်ရောက်ရှိလာခဲ့ရယ်
ဒါဒီမှာပဲအမေတို့ဒီကိုလူမျိုးတွေကိုဘာသာတွေကိုသာသနာတွေအဲဒီနေရာမှာဒီလူမျိုးတွေဒီမြန်မာပြည်သူပြည်သားတွေမိမိတွေရိုးရာမိမိတွေအစဉ်လာတွေရိုးရာပွေးတွေအစဉ်လာပွေးတွေကအစအကုန်လုံးကိုထိမ့်သိမ့်နိုင်အောင်တက်နေဆုံးကြိုးစားပြီးတော့နေတယ်
ကောင်းအောင်တင်ဆက်နေတဲ့ရေချာမြေချာမှရုပ်ပုံလွှာအစီအစဉ်ထက်ကနေ2022ခုနှစ်အတွင်းရိုက်ကူးခဲ့တဲ့အစီအစဉ်တွေကတချို့ကတော့ပြန်လည်စုစည်းတင်ဆက်ခဲ့တာပါရှင်သောတာရှင်များရှင်ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားဆက်သွယ်ပါရှင် VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ဒီမကြာခင်မှာထုတ်လွှင့်သွားမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့သတင်းထောက်မဆုစီးပွားရေး blogger တွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆု blogger တွေပြောသမျှစီးပွားရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အဲဒီလိုအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာတော့ပြည်ရင်းသတင်းပုတ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။စစ်ကောင်စီရဲ့အမျိုးသားစီလုံးညညရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီရဲ့ဖိတ်ကြားမှုနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တနင်္လာနေ့ညပိုင်းမှာတွေ့ဆုံခဲ့ကြပြီးနောက်ရက်တွေမှာဆွေးနွေးဖို့ရှိတဲ့အကြောင်းအရာတချို့ကိုအကြံပြေညှိနှိုင်းပြောဆိုခဲ့ကြပါတယ်။စစ်ကောင်စီက NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်ခုနှစ်ဖွဲ့ကိုဖိတ်ကြားခဲ့ပေမဲ့မွန်ပြည်တပ်ပါတီနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့ကတော့မတက်ရောက်ခဲ့ပါဘူး။ရန်ကုန်ကပေးပို့ထားတာကိုတော့ကိုရဲမွန်တင်ပြထားပါတယ်ရှင်။
တနင်္ဂနွေလုံးအပြည့်ရဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ခုနဲ့စစ်ကောင်စီတို့တနင်္လာနေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပြီးနောက်ရက်တွေမှာပြောဆိုမယ့်ကိစ္စတွေနဲ့ပတ်သက်လို့အကြံဉာဏ်ပြောဆိုခဲ့ကြကြောင်းရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုတိယဥက္ကဋ္ဌဒေါ်စောမြရာဇာလင်းက VOA ကိုပြောပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆိုပြီးစစ်ကောင်စီဘက်က NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၇ခုကိုပြီးခဲ့တဲ့ရက်ပိုင်းကဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမွန်ပြည်သက်ပါတီနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့တော့တက်ရောက်လာတာမရှိကြောင်းသူကပြောပါတယ
်။ဟိုဆင်းနေပြထိုက်ထားတာကတော့ခုနဖွဲ့ကိုဖိတ်ထားတာပေါ့။အဲဒီမှာရောက်နေတာကတော့ငါဖွဲ့ရောက်နေပြီလို့တော့ပြောလို့ရပါတယ်။ဒါပေမဲ့သူချွေးနေမှုကောင်းစင်တွေကိုတော့သူကတော့နှိမ့်နိုင်အောင်ပါ။ဒီနေ့ကတော့ဖြည်းဖြည်းထူးထူးပြောတာတော့မဟုတ်ပါဘူး။ကျွန်တော်ကိုလာရနှုတ်ဆက်တဲ့အဲတဘောနဲ့ဟိုအစီအစဉ်ရဲ့အချင်းချင်းကဘယ်လိုပုံစံမျိုးဖြည်းကြမလဲပေါ့နော်အဲ့ဒါလေးကိုတစ်ဖက်နဲ့တစ်ဖက်ပြန်လာနှိမ့်နှိုင်းဖို့အတွက်ပဲဒီနေ့ကဒါရောက်တွေ့ဆုံလေးသဘောပဲဖြစ်ပါတယ
်စစ်ကောင်စီဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆွေးနွေးဖို့လက်နက်ကင်ခုနှစ်ဖွဲ့ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ဒီဇင်ဘာလ28ရက်ကနေ29ရက်အထိဖိတ်ကြားထားတာဖြစ်ပေမဲ့ဆွေးနွေးမဲ့ရက်ကတော့အကြောင်းအရာပေါ်မူတည်လိမ့်မယ်လို့ဒေါ်စောမြရာဇာလင်းကပြောပါတယ
်ဟိုဒီမှာကတော့မနေ့ကကတော့ဟို attention that got a opening ceremony တော့ဖြစ်သွားမှာပေါ့ပြန်လာစကားပြောတာတော့ပါလို့တော့ဖြစ်နေအချိန်ကတော့မနေ့ချက်မှပဲကျွန်တော်ပြန်ပြောလို့ရမှာပါ
NCA အပြည့်ရဲ့ခုနှစ်ဖွဲ့နဲ့ဗိုလ်ချုပ်ရာပြည့်ဦးဆောင်တဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီ NSPNC မကြသေးခင်ကလည်းထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံပွဲအပါအဝင်နှစ်ကြိမ်တွေ့ဆုံခဲ့ပြီးဖြစ်ပါတယ်ဒီဇင်ဘာလ15ရက်ကနေ18ရက်နေ့အထိနောက်တစ်ကြိမ်တွေ့ဆုံမှု NCA ခုနှစ်ဖွဲ့ကကမ်းလှမ်းခဲ့ပေမဲ့စစ်ကောင်စီဘက်ကညှင်းဆိုခဲ့တာပါအခုတစ်ကြိမ်မှာတော့စစ်ကောင်စီရဲ့ကမ်းလှမ်းမှုနဲ့တတိယအကြိမ်မြောက်တွေ့ဆုံနေကြတာဖြစ်ပါတယ်အခုနှစ်အောက်တိုဘာလ15ရက်မှာကြာရောက်တဲ့ NCA စာချုပ်9နှစ်ပြည့်တဲ့နေ့မှာစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်ဦးဝင်းမင်းအောင်လည်းကတိုင်းရင်းသားတွေတောင်းဆိုတာကိုအကောင့်ထဲပို့ဖို့ဖွဲ့စည်းပုံကိုပြင်ဆင်ရမယ်လို့ပြောဆိုခဲ့တာပါဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်တချို့ကတော့အာဏာသိမ်းပြီးနောက်ပိုင်းမှာဖွဲ့စည်းပုံဥပဒေဟာပြက်ပြဲသွားပြီလို့ပြောပါတယ်ဒါကြောင့်အပြည့်ရဲ့ NCA ဟာလည်းအလားတူပယ်ဖျက်ပြီးသားဖြစ်ကြောင်းလက်နက်ကိုင်အဖွဲ့တွေကပြောနေကြတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမောင်ပါရှင်ခုတော့အပတ်စဉ်ကဏ္ဍတွေထက်ကသတင်းထောက်မဆုနဲ့ဆ ਾਇ ရအောင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်စီရေးပဋိပက္ခတွေကြောင့်စစ်ပြေးဒုက္ခသည်တွေအများပြားရှိလာခဲ့ပြီးတော့အခုဒုတိယမြောက်ကျုံရတဲ့ဆောင်းဝါးဒီမှာတော့အရေးတန်းကြောင့်အကူအညီတွေပို့ပြီးတော့လိုအပ်လာပါတယ်စစ်ပြေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေလည်းထိထိရောက်မလုံနိုင်သေးပါဘူးဒီအခြေအနေကိုရန်ကုန်ကသတင်းထောက်မဆုပေးပို့ထားပါတယ်မအေးသနာကျော်တင်ပြထားပါတယ်
မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပြည်ရင်းမှာဩရင်စွန့်ထွက်ပြေးနေရသူပေါင်း 1.3 ကျော်အထိရှိထားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းဆက်ညှိနှိုင်းရေးယူ UNOCHA ကထုတ်ပြန်ထားပါတယ်။လက်နက်ကင်ပြည်ပခါတွေကြောင့်မှလုံခြုံရေးတင်းကျပ်တာ၊နေမြေဝင်ရောက်ခွင့်ကန့်သက်တာနဲ့အကူအညီပေးနေသူတွေကိုချိန်ချောက်တာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေလည်းရပ်တန့်နေရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။အခုလဒီဇင်ဘာလထဲမှာတအောင်းလက်နက်ကိုင် TNL နဲ့မြန်မာစစ်တပ်ကမှရဲတပ်တစ်ဖက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနန်းဆယ်မြို့နယ်တဲ့စစ်ပြေးဒုက္ခသည်တွေရှိခဲ့ပြီးတော့ထပ်ဝက်လောက်ဟာ16နှစ်အောက်ကလေးတွေငယ်တွေဖြစ်တယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါရည်။အဲ့ဒီထက်မှကြေးရွာ၅ခုကဒေသခံ1900ကျော်ထွက်ပြေးတင်းရှောင်ခဲ့ရတာပါ။မြန်မာစစ်တပ်ကရဟတ်ရင်၅စီးအသုံးပြုခဲ့ပြီးတော့တပ်သားပို့ဆောင်တာဝင်ရင်ကနေပစ်ခတ်တာတွေလုပ်ဆောင်ခဲ့တဲ့အတွက်အရဲသား2ဦးသေဆုံးပြီးတော့2ဦးဒဏ်ရာရရှိခဲ့တယ်လို့တအောင်းရက်ဖက်အဖွဲ့တချို့ကထုတ်ပြန်ထားပါတယ် နေ90နီးပါးထိခိုက်ခဲ့ပြီးတော့တချို့အိမ်တွေကတော့အားလုံးနီးပါးမီးလောင်ပြကျသွားခဲ့တာဖြစ်ပါတယ်ကျေးရွာတွေမှာလည်းမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေနဲ့မြေမြုပ်မိုင်းတွေကြောင့်ဆစ်ဆောင်တွေအားလုံးနေရပြန်ဖို့မဖြစ်နိုင်သေးတဲ့အကြောင်းဆရာတော်ဦးပညောဘာသာကမိန့်ပါတယ်ဆောင
်တွေဆိုတဲ့အခါကျတော့တချို့ကတော့ဘာမှယူမလာအားဘူးဆိုတော့လေကလေးတွေလည်းများတယ်လူကြီးတချို့ရိုးရိုးလေးများတဲ့ခါကျတော့အဝတ်ထည်တွေတော့သူတို့လိုအပ်နေကြတယ်။ကလေး session နဲ့အောက်690ရှိတယ်။လူရည်သားများတဲ့ခါကျတော့ရေအခက်ခဲရှိလာတော့ပေါ့နော်။တန်ရှင်ရေတကွေးတစားရတဲ့တန်ရှင်ရေတွေကျောင်းမှာရှိတဲ့ရေကြတော့စားဖို့ချက်ပြုတ်ဖို့တုံးဖို့ရေရဲ့အိနာအိနာရေရဲ့မျက်နှာတိဖို့ရေရဲ့ဒီလောက်ပဲထားပေးတာကျင်းနဲ့ချိုးရေတို့ဘာလို့ကြတော့သူတို့ကိုနှိမ့်ချရတယ်ယူရီအင်းဒီမှာတော့ချူခိုင်းတယ်တချို့ဆိုလည်းချောင်းမှာတော့ချူကြတော့ပါအဲ့ဒါတည်းရှိရတဲ့ပေါ့နော်ရင်းမြုပ်မိုင်းကိစ္စတွေရပြီးတော့မခွဲတဲ့လက်နဲ့ဘုံတွေရရှိမှဆွလို့လေအဲ့ဒါတွေမရှင်းနေပြီးတော့အဲဒီဆစ်ဆောင်တွေကိုပြန်မလွတ်ရည်တည်းလေအဲ့ဒါတွေအဲ့ဒီအရာတွေအကုန်လုံးရှင်းပြီးခါမှတေးကြပြီးနေနေတည်းတေးကြပြီးပေါ့မဟုတ်ဘူးလေဒီကနေလွတ်ပြေးမှာပါလုံးလုံးဆိုင်တို့တဲ့အန္တရာယ်ရှိသေးတော့
ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်နဲ့ဖဲခုံမြို့နယ်တွေမှာလည်းတောတောင်ထဲမှာခိုလုံနေကြတဲ့စစ်ပြေဒုက္ခတွေဥယျထောင်ကနန်းဝင်းကျင်ဟာစားရတဲ့အေးအေးတန်းကြောင့်အကူအညီလိုအပ်နေပါတယ်။ရာသီဥတုအပြောင်းလဲကြောင့်စစ်ဆောင်သူတွေမှာလည်းကျန်းမာရေးထိခိုက်လာနေကြတယ်လို့စစ်ပြေရှောင်နေရတဲ့ဒေသခံတူကပြောပါတယ်
။ခုနေလဲစစ်ပြေရှောင်ရတာတစ်ခဲမိုးမကောင်းတာတစ်ခဲဆိုတဲ့နယ်လဲကုန်စားရတာရလုံးလဲကုန်မကောင်းကောင်းမပေါ့ဆိုပြောရတဲ့ဆိုမှဒံကြရသားတောင်းနေလဲကျကျရအထူးတစ်ခေတ်ကြမှာရေးဆိုလဲအဲ့ဆီဆံမိုင်းနဲ့ဆီတော်ဝင်ရတာလဲထက်ကျရလမ်းကြောင်းဒီနောက်ဒီကြောင်းနဲ့ကျေရအဲ့ဒါကြောင်းလည်းလာလဲမျိုးမျိုးဒုက္ခရမြင်တယ်လေဒီကြောင်းကြီးကတော့တချို့ကဝန်ချောင်းပြက်လက်ချိတယ်ငါချတ်တော့ကြွေးမျိုးလဲရှိတယ်လေအခုနောက်ဒီကြောင်းဆိုဖြစ်လဲအုံးလိုက်ပြိလိုက်နဲ့ဖြစ်တယ်လေတော့တော့မှနေရလဲမျိုးလဲရှိဆီဝဲနဲ့ထက်ကျနေတယ်ဗော
ဒေသခံတွေဟာတိုက်ပွဲကြောင့်ဘေးလွတ်ရာစီထွက်ပြေးတလဲဒေသတည်ငြိမ်နေရပြန်တလဲနဲ့အလုတ်ကင်တွေလည်းဖြောင်းဖြောင်းတန်းတန်းမလုံးနိုင်ကြပါဘူးအချိန်ကြာလာတဲ့နေ့အမျှစားရည်တောက်ရည်ကျဲမာရည်စားတဲ့အခက်အခဲမျိုးစုံကြုံတွေ့လာရပါတယ်စကိုင်းတိုင်းမှာလည်းမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်လက်နက်ကင်တိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေပါနေရစွန့်ထွက်ပြေးနေရသူတစားတစားပုံများလာနေပြီးတော့စစ်ကောင်စီဘက်ကရွာရည်ရဲ့ဝင်နေတွေကိုမိရှို့ကြတယ်လို့ဒေသခံတွေကပြောပါရယ်။စကိုင်းတိုင်းကမြို့နယ်တစ်ခုမှာရွာပေါင်း15ရွာလောက်ရှိပြီးတော့မြို့နယ်ကလည်းအတော်များတော့အကူအညီလိုအပ်နေတဲ့ရွာပေါင်းကရာကနန်းအထက်မှာရှိနေတယ်လို့အကူအညီပေးသူတွေကဆိုပါရယ်။နေမိရှို့ခံရလို့နေစရာလုံးဝမရှိတော့တဲ့သူတွေအတွက်အလူရှင်တွေအတွက်ကိုစား SNC မိဘစစ်ပညာရေးကိုကြီးစောင်းရှောက်ရဲ့အဖွဲ့ကတဲရင်တလုံးကိုကြက်နှစ်သိန်းဝန်းကျင်နဲ့ဆောက်လုပ်ပေးနေပေမဲ့နေမြေအတွင်းမှာလက်နက်ကင်ပဋိပက္ခတွေကြောင့်လည်းအဖက်ဖက်မှာအခက်အခဲတွေကြုံတွေ့နေရတဲ့အကြောင်း SNC တာဝန်ခံကိုစိုးမိုးအောင်ကပြောပါတယ်။ဟိ
ုကျွန်တော်လည်းပြောလို့ရတယ်နည်းနည်းတော့အနေများတယ်ဗျ။ကိုကအနေများပေမဲ့တော့ခုလက်ရှိယူဝစီပါးတွေပေါ့နော်ဆန္ဒနေရတာကကိုယ့်ရဲ့အခြေအနေပို့ဆိုလေကျွန်တော်ဆိုတာကဒီလိုနေလို့ရတယ်ဒီလိုမှဆိုရင်တော့တော်တော်ခင်းကအဲ့ကြနေရတော့မရှိတော့တဲ့နေသားတွေဖြစ်မှာတော့ကျွန်တော်လည်းမနေကြဘူးဗျဒီလိုကြီးကြောက်နေလို့ဒါတွေကဖြစ်လာမှလည်းမဟုတ်ဘူးပုံလို့ပဲဒုက္ခရောက်နေမှာအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီရက်ကတော့ကျွန်တော်တို့ကုလီတရားလို့သူတို့သင်ပြသွားရင်ကျွန်တော်တို့သင်ပြရတဲ့အတူတူပဲဗျကျွန်တော်တို့ဒါအခုလုပ်နေတဲ့နေသားမှလားအားလုံးတော့အဆင်မပြေနေကြဘူးပေါ့နော်ဒါတကယ်တမ်းပြောမှဆိုတော့တော့အဲ့မစီရသက်သာရင်အင်းရှိရသူကလားနည်းနည်းတော်ပြီးတာပေါ့နော်ကျွန်တော်ကားတစ်ခေါင်းသားသူ့ပေါင်းလာတော့ကုကြီးကားမဟဲ့ဆိုရင်ဒါအားလုံးဆန္ဒနေရတဲ့ဒုက္ခတွေဒီခုမိမိသိနေရတဲ့ပြည်သူတွေအတွက်ဒါလည်းအနည်းဆုံးတော့ဒါအထောက်အကူတော့ပြုမှာပါဗ
ျဆရာနာမသိငင်ကလေးကပြည်ရင်းစစ်ကြောင့်နေရွှတ်နေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်စခန်းတွေမှာတော့စားနဲ့ရိတ်ခါမလုံလောက်တာကျမကြီးစောင့်ရှောက်မှုမရတဲ့အခက်အခဲတွေကြုံနေရပါတယ်ရခိုင်ပြည်နယ်ထဲမှာတကြော့ပြန်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ပြည်ရင်းပြည်ပအကူအညီပေးနေတဲ့အဖွဲ့တွေပေါ်စစ်ကောင်စီကကန့်သတ်မှုတွေချမှတ်နေတာကြောင့်လာရောက်ကူညီပေးနေတဲ့အဖွဲ့အစည်းတွေလည်းမရှိဖြစ်နေတာပါလူဦးရေ1000ကျော်လောက်နေထိုင်တဲ့ပေါတော့မြို့နယ်ကနှက်ချောင်းမွတ်စလင်ဒုက္ခသည်စခန်းမှာလည်းစားနပ်ရိက္ခာလာရောက်ထပ်ပန့်သူတွေနဲ့စေကုသရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကကန့်သတ်ထားတာကြောင့်စစ်မှားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်စခန်းတာဝန်ခံဦးရွှေလာကပြောပါတယ
်ကျွန်တော်တို့တခြားကန်တာကကျွန်တော်တို့မှာကျမ်းမာရေးကန်တာကလုံးဝတန်ပြန်မှုမရှိပါဘူးဒီမှာ နေလို့ဆိုရင် MSF ကလာပြီးစိတ်ကူးသမှုလုပ်တယ်ကျမရေကန်တာကိုသူတို့ကဥဆောင်ပြီးလုပ်တယ်အခုကျတော့တရားခွင့်မှုချက်မရဘူးသူတို့ကသူတို့လည်းမလာနိုင်ပါဘူးအဲ့လိုကြပါတယ်ကျမရေကန်တာကတော့လုံးဝဆက်မပြေတော့အခက်ရှိပါတယ်ကျွန်တော်တို့ကတော့ပြန်ပါဒီမှာစီကန်လည်းမရှိပါဘူးစေယုံလည်းမရှိပါဘူးဆိုတော့ဒီမှာမှအခက်ရှိပါတယ်ကျွန်တော်တို့တောင်းခုစံတာက MSF အတွေ့တွေကိုသူကလည်းကွန်ပျူတာပြည်သူရှင်နဲ့နောက်ပြီး WP ကိုလေးတရားဝင်သူကအနာရိတ်ခါကိုဖန်ပြီးတော့ကျွန်တော်တို့ကတောင်းဆိုရှင်ပါတယ်ပို့ပြီးတော့နောက်ပြီးကျွန်တော်မှဒီမှာ NGO ကဖွဲ့စည်းတွေရှိတယ်အများပဲ NGO ကဖွဲ့စည်းတွေရှိတယ်ကျွန်တော်တို့စက္ကန့်မှာထောက်ပံ့နေကြတဲ့ NGO ကဖွဲ့စည်းတွေတခြားဖွဲ့စည်းတွေရှိပါတယ်အများကြီးဖွဲ့စည်းတွေရှိပါတယ်အဲ့ဒါဖွဲ့စည်းမျိုးစုံတွေကိုကျွန်တော်တို့ကနေဒီနေရာလိုမျိုးလိုလားရှင်ပါတောင်းဆိုရှင်ပါသူတို့ကဒီအစိုးရကမှုချက်မရလို့ကိုယ်စီတကူမှမလာနိုင်ဘူးလို့အဲ့လိုပြောကြတယ
်ကဲချောင်းဒုက္ခတဲ့စကမ်းမှာအရင်ကအကူအညီထောက်ပံ့ပေးရေးအဖွဲ့တွေအများပြားရှိပေမဲ့အခုချိန်မှာတော့ကမ္ဘာစံနယ်ရေးကအဖွဲ့ WFP တဖွဲ့ရဲကပဲထောက်ပံ့ပေးနေတာပါရခိုင်ပြည်နယ်တဲကမွတ်စလင်ဒုက္ခတဲ့စကမ်းတွေမှာရှိတဲ့ဒုက္ခတဲ့အများစုဟာနိုင်ငံသားစီစီရင်မှတ်ပုံတင်ကတ်မရှိလို့စကမ်းကလည်းအပြင်ထွက်ဖို့ခက်ခဲနေတယ်လို့ခီးသွွာလာခွင့်မှာပြေခန့်ထားရတာဖြစ်ပါလေ။လက်ရှိအချိန်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေကြားမှာလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအတွက်နားလည်မှုနဲ့အပြည့်ရထားပေမဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အခက်ကြုံနေရဆဲဖြစ်တယ်လို့ကူညီထောက်ပံ့ရေးအဖွဲ့တွေကပြောပါရယ်။ပဋိပက္ခကြောင့်ဒုက္ခရောက်နေတဲ့အကူအညီလိုအပ်နေသူတွေအားလုံးအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပေးနိုင်ရေးအပါအဝင်မြန်မာအရေးအာဆီယံဂျိုးပန်းဆောင်ရွက်မှုတွေကိုအားပေးထောက်ခံတယ်လို့ EU အာဆီယံထိပ်သီးအစည်းအဝေးတွင် EU တာဝန်ရှိသူတွေကပြောခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကလည်းမြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါတန်ခံရတဲ့အပြင်စစ်တပ်ကပါအာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်လောက်ဖြစ်တဲ့ပြည်သူ25သန်းလောက်ဟာဆင်းရဲရင်းနေတဲ့အခြေအနေနဲ့ကြုံနေရတယ်လို့ပြောထားပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေနဲ့ပတ်သက်လို့အာဆီယံပါဝင်နိုင်ငံတကာမှပြောဆိုနေပေမဲ့နိုင်ငံတကာကထိရောက်တဲ့အကူအညီတွေကတော့အခုချိန်အထိဖြစ်မလာသေးပါဘူး။အခုလိုမျိုးစောင်းရသည့်အဝင်အေးဒဏ်ကြောင့်စစ်ပြေးဒုက္ခသည်တွေကြောင့်မှဆေးဝါးနဲ့အမိုးအကာပါဝင်အကူအညီထောက်ပံ့တွေပို့ပြလိုအပ်လာနေတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်။ကျမအေးဒဏ်နာကျော်ပါ။
တည်တင်းထောက်မှတ်စုအပြီးမှာတော့စီးပွားရေးကဏ္ဍအလဲရောက်ပါပြီ။စီးပွားရေးအင်အားကြီးနိုင်ငံတွေကြားမှာအိန္ဒိယစီးပွားရေးဖွံ့ဖြိုးမှုကအမြန်ဆုံးဖြစ်နေတာကြောင့်အခုဆယ်စုနှစ်မကုန်ခင်မှာကမ္ဘာတတိယမြောက်စီးပွားရေးအကြီးဆုံးနိုင်ငံဖြစ်လာနိုင်တဲ့အလံကြောင့်မို့ရောက်နေပြီလို့ဘာနာရေးလုပ်ငန်းကြီးတွေကခန့်မှန်းထားပါတယ်။ကမ္ဘာတစ်လွှာဖွံ့ဖြိုးမှုနှေးကွေးနေတဲ့အခြေအနေကိုအိန္ဒိယအနေနဲ့ရှောင်လွှဲနိုင်ခြင်းရှိနေကြောင်းနယူးဒေလီမြို့တော်ကနေအာဂျနာပရိချာတတိယတည်တင်းဆောင်မှပေးပို့ထားတာကိုအခြေခံပြီးဒီတည်တင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သိငေးထိုက်တင်ပြထားပါတယ်။
ကုမ္ပဏီတွေခိုင်ခိုင်မာမာတိုးတက်ဖွံ့ဖြိုးလာပြီးနောက်လစာလဲတိုးပေးလာတာနဲ့အတူပဲအိန္ဒိယကျွမ်းကျင်လုပ်သားတွေကြားယုံကြည်မှုရှိလာပြီးဂျိုင်းဂျီမာချန္ဒရာလဲကားတက်စီဝယ်လိုက်ပါတယ်ဂျိုင်းဂျီမာချန္ဒရာကဈေးကွက်ထိုးဖောက်ရေးဆိုင်ရာကျွမ်းကျင်သူဖြစ်ပါတယ
်အိန္ဒိယစီးပွားရေးအတွက်ခမတ်တက်ကောင်းနေရှိပါတယ်ဒါအပြင်ကျွန်တော်တို့မိတ်ဆွေအတိုင်းအဝိုင်းအတွင်းမှာဆိုရင်လဲအလုတ်ပြောင်းကြတဲ့သူအများအပြားရှိပါတယ်စီးပွားရေးအကွက်အကွင်းပိုကောင်းရာကိုပြောင်းကြတာပါကျွန်တော်တို့လည်းအတူတူပါပဲကျွန်တော်ဇနီးဆိုရင်မကြခင်ကမှအလုတ်အတစ်ကိုပြောင်းထားတာပါ
COVID-19 ကပ်ဘေးရောဂါအပြီးအိန္ဒိယမှာခိုင်ခိုင်မာမာပြန်ပြီးအကောင့်လာနေတာနဲ့အတူမာချန္ဒာနဲ့သူ့ဇနီးတို့လိုစားသုံးသူတွေဟာဆိုရင်အိန္ဒိယရဲ့ပြည်တွင်းဝယ်လိုအားကိုမောင်းနှင်သူတွေဖြစ်ပါတယ်ဥပမာအားဖြင့်ကားလုပ်ငန်းကဏ္ဍမှာဆိုရင်နိုဝင်ဘာလအတွင်းရောင်းအားကစံချိန်တင်အမြင့်ဆုံးဖြစ်ခဲ့ပါတယ်။ကမ္ဘာတစ်လုံးမှာကြုံတွေ့နေရတဲ့ဖွံ့ဖြိုးမှုနှေးကွေးမှုမျိုးမကြုံတွေ့ရတဲ့အိန္ဒိယမှာယင်းနှီးမြှုပ်နှံမှုသစ်တွေလည်းစီးဝင်လာနေပါတယ်။ရုရှားရဲ့ယူကရိန်းစစ်ပွဲကြောင့်စီးပွားရေးထိခိုက်နှောင့်နှေးမှုရှိနေပေမဲ့အိန္ဒိယရဲ့ဖွံ့ဖြိုးမှုကဒီနှစ်အတွင်းခုနှစ်ရာခိုင်နှုန်းနီးပါးရှိမယ်လို့ခန့်မှန်းကြပါတယ်။ဒီအချိန်ဟွန်ကဆက်ကောင်းနေမဲ့အနေအထားရှိပြီးဂျပန်နဲ့ဂျာမနီကိုကြောကကမ္ဘာမှာတတိယစီးပွားရေးအကြီးဆုံးနိုင်ငံဖြစ်လာရေးအတွက် အထောက်အကူဖြစ်စေမယ်လို့နယူးယောက်အခြေဆိုင်ယင်းနှိမ့်နှံမှုလုပ်ငန်းကြီး Morgan Stanley နဲ့ S&P Global တို့ရဲ့လက်တလောဆန်းစစ်ချက်ကဖော်ပြပါတယ်။အိန္ဒိယအခြေဆိုင်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation ကစီးပွားရေးပညာရှင် Abhijit Mukhon Paraya ကအခုလိုပြောပါတယ
်။ Even if it grows
900 gain nong kwe 600 gain nong law ပုံမှန်ဖွံ့ဖြိုးလာမယ်ဆိုရင်တော့ဒါကတိတာထင်ရှားတဲ့ဖွံ့ဖြိုးမှုဖြစ်ပါတယ်
။ဆယ်စုနှစ်တည်းအတွင်းတရုတ်နိုင်ငံကိုနိုင်ငံတကာယင်းနှိမ့်နှံသူတွေဝင်ရောက်လာချိန်မှာအိန္ဒိယရဲ့ကုန်ထုတ်လုပ်မှုကဏ္ဍကတော့နောက်ကျန်ခဲ့ပါတယ်။တရုတ်နဲ့အမေရိကန်ပြည်ထောင်စုချတင်းမာမှုတိုးလာတာနဲ့အတူပဲအိန္ဒိယအတွက်အခွင့်အလမ်းသစ်တွေထွက်ပေါ်လာနိုင်ပါတယ်။ပြီးခဲ့တဲ့လအတွင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဂျင်းနဲ့ယယ်လင်ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းမှာတော့ကုန်စည်ထောက်ပို့မှုကွင်းဆက် supply chains ရုရှားရဲ့ Ukraine စစ်ပွဲနဲ့ COVID-19 ကပ်ဘေးရောဂါရဲ့သက်ရောက်မှုတွေကိုဦးစားပေးဆွေးနွေးခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားမှာပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့လဲသူမကပြောပါတယ်။
The United States is pursuing an
approach. ကျမတို့ရဲ့ကုန်စည်ထောက်ပို့မှုကွင်းဆက်အတွက်လက်ရှိပထဝီနိုင်ငံရေးအရာလုံခြုံရေးအရာအနေဖြစ်စင်နေတဲ့နိုင်ငံတွေကနေခွာပြီးမဟာမိတ်နိုင်ငံတွေစီဖြန့်ဝေခွဲခြားနိုင်ရေးကို American ပြည်တော်စုကနေချင့်ကပ်ဆောင်ရွက်နေပါတယ်။ဒီလိုဆောင်ရွက်တာဟာကျမတို့အနေနဲ့အိန္ဒိယလိုယုံကြည်ရတဲ့ကုန်သွယ်ရေးမိဖက်နိုင်ငံတွေနဲ့စီးပွားရေးပေါင်းစည်းမှုကိုထဲထဲဝင်ဝင်ဆောင်ရွက်တာလည်းဖြစ်ပါတယ်။
အမေရိကန်အခြေဆိုင်နည်းပညာကုမ္ပဏီ Apple ကလည်း iPhone ထုတ်လုပ်မှုတချို့ကိုအိန္ဒိယကိုရွှေ့ပြောင်းမယ်လို့ခန့်မှန်းထားကြပါတယ်။ Apple ရဲ့ထုတ်ကုန်90ရာခိုင်နှုန်းကျော်ကတရုတ်မှာဖြစ်ပြီးတရုတ်ဟာလည်းအရေးကြီးဆုံးဈေးကွက်တစ်ခုဖြစ်ပါတယ်။ကုမ္ပဏီအနေနဲ့တရုတ်အပေါ်မှာအကြီးအကျယ်မှီခိုရမှုဟာဆိုရင်အန္တရာယ်ရှိလာနိုင်ကြောင်းအထူးသဖြင့်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ပွဲကရော့ကျလာတဲ့အရေးအယောင်မျိုးမတွေ့ရသေးတဲ့အတွက်ဖြစ်တယ်လို့အကြံပေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Design Shira and Associate ကပြောပါတယ်။ကမ္ဘာအကြီးဆုံး iPhone ထုတ်လုပ်သူဖြစ်တဲ့ Foxconn ရဲ့ဇန်ဇူးစက်ရုံဟာဆိုရင်2020ပြည့်နှစ်မှာစတင်ဖွင့်လှစ်ခဲ့ပြီးတဲ့နောက်စက်ရုံဝင်မှာပဲနေထိုင်အလုပ်လုပ်ကိုင်းတဲ့ဝန်ထမ်း3သိန်းကျော်ရှိပြီးတစ်နှစ်လုံးအပြည့်လုပ်ငန်းလဲပတ်နေတာဖြစ်ပြီး iPhone City လို့တောင်လူသိများပါတယ်။စက်ရုံ3ခုရှိပြီးဒီထဲကတစ်ခုဟာဆိုရင် Apple ရဲ့အခုနောက်ဆုံးထုတ် iPhone 14ထုတ်လုပ်တာဖြစ်ပါတယ်။ Apple လုပ်ငန်းကြီးကသူ့ရဲ့ထုတ်လုပ်မှုလုပ်ငန်းခွဲတွေကိုအိန္ဒိယမှာစတင်လုပ်ဆောင်နေပြီး BNN ကိုလည်းမျက်စိကျနေပါတယ်။ဒီလိုထုတ်လုပ်မှုရွှေ့ပြောင်းရေးကလည်းမလွယ်ကူလှပါဘူး။ပြီးခဲ့တဲ့နှစ်ကအိန္ဒိယမှာ Apple ရဲ့ iPhone 9တန်းခွဲနီးပါးထုတ်လုပ်ခဲ့ပြီးဒါပေမဲ့ဒါဟာဆိုရင် Apple ရဲ့စုစုပေါင်းထုတ်လုပ်မှုရဲ့300ခန့်နှုန်းပဲရှိပါတယ်။ Taiwan လျှက်စစ်ပစ္စည်းကုမ္ပဏီ Foxconn နဲ့ဒေတာကန်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Bidenta တို့ကလည်းတပိုင်းတရာကူပစ္စည်းတွေထုတ်လုပ်ရေးအတွက်ဒေါ်လာ 19.5 ဘီလီယံတန်စက်ရုံတစ်ခုအိန္ဒိယမှာတည်ဆောက်မယ်အကြောင်းကြေညာထားပါတယ်။အိန္ဒိယအခြေဆိုင် Observer Research Foundation ရဲ့စီးပွားရေးပညာရှင်Abhijit Mukhon Paraya ကအခုလိုပြောပါတယ်
။ Now India probably is
ဖွံ့ဖြိုးရေးဖြစ်ထွန်းလာမယ့်ဒေသတစ်ခုအဖြစ်အိန္ဒိယကိုအခုအချိန်မှာရှုမြင်နေကြတာဖြစ်နိုင်ပါတယ်။ဒါကမျှော်မှန်းချက်ဖြစ်ပြီးကနအူးအရေးလက္ခဏာတွေလည်းရှိနေပါတယ်။ဒါကြောင့်လဲကမ္ဘာယင်းနှိမ့်နှံမှုတွေဓာတ်ရိုက်ယင်းနှိမ့်မှုနဲ့ကမ္ဘာငွေကြေးအရင်းနှီးတွေလည်းအခုအချိန်မှာအိန္ဒိယအပေါ်မှာပုံအောနေကြပါတယ
်။အိန္ဒိယပြည်သူတွေဟာဆိုရင်ပြည်ပမှာအလို့အကန့်အခွင့်အလမ်းရှာတတ်ကြတာပါ။အခုတော့အိန္ဒိယပြည်သူအများအပြားကအချိန်မှန်နေရာမှန်ဖြစ်ပြီလို့ယူဆနေကြပါတယ်။ဈေးကွက်ထိုးဖောက်ရေးဆိုင်ရာကျွမ်းကျင်သူတန်ယာထန်တွန်ကအခုလိုပြောပါတယ်
။ I think India has great potential across
အိန္ဒိယရဲ့ကဏ္ဍဘောင်းဆောင်ဒေသဘောင်းဆောင်နဲ့မြို့ကြီးမြို့ကလေးအားလုံးမှာအလားအလာကောင်းတွေကရှိနေပါတယ်။
ဒါပေမဲ့လို့လဲနိုင်ငံတွေရဲ့စီးပွားရေးအပေါ်မှာထိခိုက်စေတဲ့ငွေကြေးဖောင်းပွားမှုနဲ့ကမ္ဘာတစ်လွှာစီးပွားကြမဲ့အရေးစိုးရိမ်ချက်တွေကြောင့်အိန္ဒိယရဲ့ဖွံ့ဖြိုးမှုအရှိန်ဟုန်မှာအန္တရာယ်ရှိတယ်လို့လဲစီးပွားရေးပညာရှင်တွေကသတိပေးနေကြပါတယ်ရှင
်။မတင်ကြီးထိုက်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ Blogger ပြောသမျှအစီအစဉ်အလဲရောက်ပါပြီ။အမေရိကန်ပြည်ထောင်စုမိုင်အမီမြို့မှာ Digital အနုပညာဖန်တီးမှုအသာပေးပြသတဲ့အနုပညာပွဲတော်တစ်ခုကိုဒီဇင်ဘာလ3ကပြုလုပ်ခဲ့ပါတယ်။ new set the web လို့ပြောကြတဲ့ web 3.0 နဲ့ NFT token အနုပညာတွေကိုအဓိကထားပြသခဲ့တဲ့အကြောင်းမဆူမြတ်မွန်က blogger တွေပြောသည်မှအစီအစဉ်မှာတင်ဆက်ထားပါတယ်
အမေရိကန်ပြည်ထောင်စုမိုင်ယာမီမြို့နယ်မှာ The Gateway a Web3 Metropolis ဆိုတဲ့ထူးခြားတဲ့အနုပညာပွဲတော်တစ်ခုကိုဒီဇင်ဘာလဆန်းကလုပ်ခဲ့ပါတယ်။ Flagler Street လမ်းမကြီးရဲ့ block နှစ်ခုမှာရှိတဲ့အဆောက်အဦ၁၂ခုမှာ digital အနုပညာတွေကို online ကနေသူမတူအောင်ခန်းစားနိုင်တာကိုပြသခဲ့ကြတာဖြစ်ပါတယ်။ digital အသွင်ပစ္စည်းတွေပိုင်ဆိုင်ခွင့်အပါအဝင်ကိုနဲ့သက်ဆိုင်သမျှ online အချက်အလက်တွေကိုကိုယ်တိုင်လွယ်လွယ်ကူကူရယူနိုင်မဲ့ကွန်ရက်မှာချိတ်ဆက်ထားတဲ့Web 3.0 အများစုက Web 3 လို့ခေါ်ကြတဲ့အနာဂတ်မျိုးဆက်သစ် Web Internet ဖြစ်အောင်ဖန်တီးခြင်းတွေစီစဉ်တဲ့အနုပညာပွဲတော်ဖြစ်ပါတယ်။ November 29ကနေ December 3ရက်နေ့အထိလုပ်ခဲ့တဲ့ပွဲတော်မှာအနုပညာပြပွဲတွေအပြင်ဆွေးနွေးပွဲတွေ၊ဖျော်ဖြေပွဲတွေလည်းလုပ်ခဲ့ပါတယ်။ Web 3နည်းပညာကိုလူတွေပိုများများသိသဘောပေါက်လာအောင်ရည်ရွယ်တာဖြစ်ပါတယ်။ Web 3ကိုအလွယ်နားလည်အောင်ပြောရရင်တော့အချက်အလက်ပိုင်းပွင့်လင်းမြင်သာမှုရှိတဲ့ blockchain နည်းပညာအခြေခံပြီးတော့ data အချက်အလက်တွေကိုချုပ်ကိုင်မှုမရှိတဲ့ internet ခေတ်သစ်ကို web 3လို့ပြောနေကြတာဖြစ်ပါတယ
် We're the last generation that won't have digital ownership from day 1 so the idea is that we want to showcase the best possible use case
music ကအစတွေက digital အသွင်ပစ္စည်းတွေပိုင်ဆိုင်မှုမရှိကြတဲ့နောက်ဆုံး music ဖြစ်ပါတယ်ဒါကြောင့် digital အသွင်ပိုင်ဆိုင်နိုင်တာတွေကိုပြပွဲအနေနဲ့ပြသပြီးတော့ web 3နည်းပညာနဲ့ဆိုရင် fashion အနုပညာ gameကားတွေအထိလူတွေရဲ့ဘဝတွေကိုအပြူသဘောတက်ရောက်မှုတွေရှိလာအောင်လုပ်ပေးနိုင်တယ်ဆိုတာကိုသဘောပေါက်စေဖို့ဖြစ်ပါတယ်
။ The Gateway ပွဲတော်မှာ Web3 နည်းပညာတွေ Digital အသွင်နဲ့ Web2 စုဆောင်းနိုင်တဲ့ NFT Token တွေရဲ့ထူးခြားအားသာချက်တွေကိုအသားပေးပြသခဲ့ကြပါတယ်
။ Our vision is for the Flagler District of Downtown Miami to be the tech hub of Latin America.And following
Miami မြို့လေက Flagler District နေရာကိုလက်တင်အမေရိကကအမှုပညာလက်ရာတွေစုစည်းထားတဲ့နေရာတစ်ခုဖြစ်အောင်လုပ်နိုင်ဖို့ကျွန်တော်တို့ရည်မှန်းထားပါတယ်။ကျွန်တော်တို့မြို့တော်ဝန်ကလည်း Web 3နည်းပညာသုံးလာကြအောင်ဥဆောင်တွန်းအားပေးလုပ်နေတာမို့ San Francisco တို့ New York တို့လိုတခြားမြို့တွေမှာအခြေစိုက်ပြီးသားနည်းပညာအမှတ်တံဆိပ်တွေကိုဒီလာအောင်ဆက်ဆောင်နေမယ့်အစား Web 3ကမ္ဘာထဲမှာအသစ်ပေါ်နေတဲ့နည်းပညာတွေကိုပြုစုပျိုးထောင်ပေးတဲ့နေရာမျိုးဖြစ်လာအောင်ကြိုးစားတော့မှာဖြစ်ပါတယ်
။မာယာမီမြို့မှာရှိတဲ့အမြင့်ပိုင်းဆိုင်ရာ Facial Communication Center မှာတော့ Digital အသွင်ဖန်တီးထားတဲ့ NFT အနုပညာလက်ရာတွေကို Online ပေါ်မှာ၅ဘက်မြင် 5D ရုပ်လုံးကြွအဖြစ်မြင်ရမယ်လို့ဆိုတဲ့စက်သစ်ကိုမိတ်ဆက်ခဲ့ပါတယ်။ Argentina နိုင်ငံကအနုပညာရှင်အဖွဲ့ကသူတို့ဖန်တီးထားတဲ့ Sublimat လို့နာမည်ပေးထားတဲ့ Digital Scanner စက်ကိုလက်တွေ့ပြသခဲ့ကြပါတယ်။အနုပညာတွေဖန်တီးထားတဲ့အနုပညာလက်ရာတွေကို NFT Digital လက်ရာအဖြစ်အသွင်ပြောင်းတဲ့အခါမှာအသေးစိတ်အနုစိတ်ပြက်ပြက်သားသားမြင်ရမယ် High Resolution Digital Skin Parcel လို့ AP သတင်းဌာနကပြောပါတယ
် In this project what we are doing is to scan our physical artwork okay in 5D so you have
ဒီ project မှာကျွန်တော်တို့ဘာလုပ်မှလဲဆိုတော့ပြမတကယ်ရှိတဲ့အနုပညာလက်ရာကို၅ဘက်မြင် 5D ဂျုံလုံးကြွဖြစ်အောင် scan ဖတ်မှာဖြစ်ပါတယ်ကြည်လင်ပြတ်သားတဲ့အရေသွေးအရန်ကောင်းတဲ့ပကြီးကားအဖြစ်စကန်ဖတ်ထားတဲ့အတွက် resolution အရန်မြင့်ပြီးရှုထောင့်ဆောင်ကနေမြင်ရတဲ့ digital ပကြီးကားအဖြစ်ပြန်ဖန်တီးနိုင်မှာဖြစ်ပါတယ်ပုံမှန်စကန်နာတွေမဖတ်နိုင်တဲ့အကြောင်းကွဲမှုတွေကြည်လင်ပြတ်သားမှုတွေအားလုံးကိုဒါကဖတ်နိုင်ပါတယ်စကန်ဖတ်ထားပြီးရင်ပကြီးကားမှာအရာပေးထားတဲ့အတိုင်းညှက်ပြစ်လိုက်မှာပါဒါမှဒီနုပညာလက်ရာကလုံးဝမရှိတော့ပဲပျောက်ပြက်သွားမှာဖြစ်ပါတယ်ပြီးရင်တော့ပကြီးကားကို NFT ပကြီးကားအဖြစ်digital နီးနဲ့မှတ်သားတဲ့အရာတွေအတိုင်းပြန်ဆက်ပြီးဖန်တီးမှာဖြစ်ပါတယ်။ဒါမှ NFT ပကြီးကားကိုပိုင်ဆိုင်သူကသူ့စီမှာရှိတဲ့အမှုပညာလက်ရာထူးခြားတဲ့လက်ရာဖြစ်တယ်ဆိုတာကိုသိနိုင်မှာဖြစ်ပါတယ်
။ Facial Communication Center ကိုလာကြည့်တဲ့သူတွေအနေနဲ့၅ဘက်မြင် 5D ရုပ်လုံးကြွမြင်ရမယ်လို့ဆိုတဲ့ scanner ကပကြီးကားတွေကိုဖတ်တာကစားလို့ digital အသွင်ပကြီးကားတွေကိုပြန်ဖန်တီးပြီးတော့ NFT token အဖြစ်အသစ်မွေးဖွားလိုက်တဲ့အစဉ်အဆက်ကိုလေ့လာနိုင်မှာဖြစ်ပါတယ်။ဒီပြာခန်းကိုလာကြည့်သူတိုင်းကို virtual reality headset တစ်ခုစီနဲ့ NFT digital အနုပညာလက်ရာတွေကိုခံစားကြည့်စေပါတယ
် As you walk through the gallery the artwork changes each artwork is very high
ပြာခန်းထဲမှာလက်သွားနေတာနဲ့မြင်ရတဲ့အနုပညာလက်ရာတွေပြောင်းသွားပါတယ်လက်ရာတိုင်းက resolution အရင်ကိုကောင်းတာမို့တကယ့်ကိုအကြီးအသေးကောင်းကောင်းနဲ့မြင်တွေ့ရတဲ့အတွေ့အကြုံရပါတယ်
အပြင်မှာလက်တွေ့ထိကန်ကြည့်လို့ရတဲ့အနုပညာမျိုးမဟုတ်ဘဲ online ပေါ်မှာဒါ NFT token အဖြစ်ခန်းစားနိုင်ပိုင်ဆိုင်နိုင်တဲ့ digital အနုပညာလက်ရာတွေကနေရာစုံကလူတွေပို့ပြီးတော့ကြည်ကြဲပြတ်ပြတ်ခန်းစားနိုင်တဲ့အခွင့်အလမ်းရှိတယ်လို့ Facial Communication Center Director ကမြင်ပါတယ
် It allows a much wider audience to access art through the digital means whether it's a head mounted display
NFT နည်းပညာကြောင့်အနုပညာလက်ရာတွေကို digital အသွင်နဲ့ကြည်ပြန့်တဲ့ပြည်သက်တွေခန်းစားနိုင်ကြပြီဖြစ်ပါတယ်။အခုဆိုလို့ရှိရင်အနီးအဝေးရုံလုံးကြွားနေတာကိုပြက်ပြက်သားသားမြင်နိုင်တဲ့ projector ပုံရိပ်ထူးကြီးတွေ phone app တွေရှိနေမှုအပြင်မှာရှိတဲ့အနုပညာလက်ရာကို computer screen ပေါ်ကနေပဲဖြစ်ဖြစ်သူတို့လက်ကင်ဖုန်းပေါ်ကနေပဲဖြစ်ဖြစ်ဘယ်တော့ငွေနဲ့မှမတူတဲ့ digital အသွင်နဲ့ခန်းစားနိုင်ကြပြီဖြစ်ပါတယ်
။ America ပြည်ထောင်စုမိုင်ယာမီမြို့မှာ9ရက်ကျင်းပခဲ့တဲ့ The Gateway အနုပညာပွဲတော်ကို NFT နဲ့ပတ်သက်တဲ့သတင်းတွေတင်ဆက်တဲ့NFT Now website နဲ့စမ်းသစ်တီထွင်မှုတွေကိုဖော်ပြတဲ့ Manner Common website တို့ပူးတွဲပြီးတော့အစီအစဉ်ပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီပွဲတော်ကြောင့်မိုင်ယာမီမြို့ဟာဖန်တီးတီထွင်မှုသစ်တွေကိုအားပေးကြိုဆိုတဲ့မြို့ဖြစ်တဲ့ဆိုတာလူတွေပို့ပြီးတော့သိလာကြလိမ့်မယ်လို့ပွဲစီစဉ်သူတွေကမျှော်လင့်နေပါတယ်ရှင်။ကျွန်မဆူမြတ်မမ
။မဆူမြတ်မတင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါရှင်။တသက်ရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီး blogger တွေပြောသမျှမြမအရေးသုံးသက်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနှုတ်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamish.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးပါရှင်။
ယူကရိန်းနိုင်ငံ Bakhmut, Krimina နဲ့ Donbas ဒေသတွေကတခြားသောဒေသတွေကရှေ့တန်းစစ်မျက်နှာပြင်တွေမှာအခြေအနေတွေခက်ခဲနေပြီးအမြင့်ဆုံးအားဖြစ်ဖို့နဲ့အာရုံစိုက်ဖို့လိုအပ်နေကြောင်းသမ္မတဗိုလ်ဒီမာဇလင်စကီကတင်းနယ်လာနေမှာပြောပါတယ်။ရုရှားတို့ဘက်ကအ ਨੇ ဆုံးမဆိုးစလောက်အသာစီရာရေးအတွက်ယူကရိန်းတွေကိုတိုက်ထုတ်နိုင်ရေးရှိသမျှအရင်းမြစ်အလုံးကိုအသုံးပြုနေတယ်လို့လည်းယူကရိန်းသမ္မတကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုမှနှင်းမုံတိုင်းချောင်းနယူးယောက်ပြည်နယ်ဘာဖက်လိုမြို့တဝိုက်မှာပဲတည်ဆုံသူ28ဦးထိရှိကြောင်းနယူးယောက်အာဏာပိုင်တို့ကတင်းနယ်လာနေမှာပြောပါတယ်။နယူးယောက်အုပ်ချုပ်ရေးမှူးကက်သီဟိုရှူးကတော့ရာစုနေရဲ့နှင်းမုံတိုင်းလို့သုံးနှုန်းပြောဆိုလိုက်ပြီးနှင်းမုံတိုင်းပြီးဆုံးသွားပြီလို့ပြောလို့မရသေးကြောင်းတင်းနယ်လာနေမှာသတင်းထောက်တွေကိုပြောပါတယ်။နိုင်ငံတဝန်းပြည်နယ်ကိုကုမှနှင်းမုံတိုင်းချောင်းတည်ဆုံရသူအနည်းဆုံး50လောက်ရှိပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်ဆွဲဆိုထားတဲ့အမှုတွေတဲကနောက်ဆုံးကြံတဲ့အဂတိလိုက်စားမှု၅မှုကိုလာမယ့်ဒီဇင်ဘာ30ရက်နေ့အပိတ္တအမင်းချမှတ်ဖွဲ့ရှိပါတယ်။အခုဒီဇင်ဘာလ26ရက်နေ့မှာတော့ဒီအမှု၅မှုအတွက်နှစ်ဖက်ရှင်းနေတွေတရားရုံးမှာအပိတ္တလျှောက်လဲချက်တွေတင်ခဲ့ပါတယ်။အခုလိုအပိတ္တလျှောက်လဲချက်တွေပေးခဲ့ပြီးတဲ့နောက်လာမယ့်ဒီဇင်ဘာလ30ရက်တရားရုံးချုပ်မှာအပိတ္တအမိန့်ချဖို့တရားရုံးကသတ်မှတ်လိုက်တယ်လို့တရားရုံးနဲ့နှီးဆက်တဲ့အတိုင်းဝိုင်းကပြောပါတယ်ရှင်။အောက်ဆီဂျင်ချနေတဲ့ COVID-19 လူနာတွေထပ်တိုးရောက်လာနေပြီးအရေးပေါ်ဆောင်တွေမှာလူနာတွေပြည့်နေတဲ့အကြောင်းနဲ့နေမကောင်းတဲ့ကျန်းမာရေးဝန်ထမ်းတွေပါအလုပ်ဆင်းနေရကြောင်းတရုတ်နိုင်ငံပိုင် CCTV ရုပ်သံကတင်းနယ်လာနေထုတ်လင့်တဲ့တွေ့ဆုံမေးမြန်းခန်းတွေမှာတရုတ်နိုင်ငံဘေကျင်းမြို့တော်ကစေယုံကြီးတစ်ခုရဲ့ဝန်ထမ်းတွေကပြောပါတယ်ရှင်။
တရင်အချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးခဲ့တာပါရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအတမ်းပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonah Cummings နဲ့ Dara Smith တို့ဖြစ်ပါတယ် VOA မြန်မာပိုင်းကဒီကနေ့မနက်ဖက်6:00နာရီနဲ့9:00နာရီအစီအစဉ်တွေကတော့ line တိုမီတာ30နဲ့ line တိုမီတာ48နဲ့ line VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနားလာပါ
This program has come to you from the Voice of America, Washington.